အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဒေါက်တာအက်စ်ဂျိုင်ရှန်ကာတို့တောက်ကြာနေကအမေရိကန်နိုင်ငံသားရေးဌာနမှတွေ့ဆုံဆွေးနွေးချိန်တွင်မြန်မာနိုင်ငံမှာဆက်ရနာသေးမှုနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားရေးဌာနရဲ့တောက်ကြာညဘက်ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်ဆွေးနွေးချက်အသေးစိတ်ကိုတော့ထည့်သွင်းဖော်ပြမထားပါဘူးဒါဟာဖြင့်ဝန်ကြီးဘလင်ကန်အနေနဲ့မြန်မာရေးနဲ့ပတ်သက်ပြီးဒေတာတွင်းကနိုင်ငံသားရေးဝန်ကြီးတွေနဲ့နှစ်ရက်ဆက်တိုက်ဆွေးနွေးပြောဆိုတဲ့သဘောပါပဲကြတာပေးနေကလည်းဝန်ကြီးဘလင်ကန်ဟာဗီယက်နမ်နိုင်ငံသားရေးဝန်ကြီးဘွီထန်ဆွန်နဲ့ဆက်သွယ်ပြောဆိုချိန်တွင်မြန်မာဆက်ရနာသိပြီးနောက်ပိုင်းစိုးရိမ်မွေအခြေအနေတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကတောက်ကြနေမှာပြောပါရယ်မြန်မာနိုင်ငံမှာအကြမ်းဖက်လူရက်တွေရပ်ပစ်ဖို့မတရားဖန်ဆီးထားသူအလုံးကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးဆက်ရနာရှင်ကိုဖိအားပေးတာမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တင်ကြီးတညိုထဲနဲ့တတန်နဲ့ပြောဆိုကြဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတိုက်တွန်းနေကြောင်းရန်ကုန်အမေရိကန်တန်ယုံရဲ့ Facebook မှာတင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။မြမအရေးကုလသမဂ္ဂဆွေးနွေးချက်မူကြမ်းထဲမှာစစ်ကောင်စီကိုလက်နက်ခဲယံရောင်းချမှုပိတ်ပင်တားမြစ်ရေးတောင်းဆိုတဲ့စာသားကိုဖြုတ်ပေးဖို့အရှိတော်အစနိုင်ငံ၉နိုင်ငံကတောင်းဆိုထားတယ်ဆိုတဲ့သတင်းထွက်ထားချိန်မှာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကမြမအရေးနဲ့ပတ်သက်ပြီးဒေတာတွင်းကအလားတူဝန်ကြီးတွေနဲ့ပြောဆိုဆွေးနွေးတာတွေခက်စိတ်စိတ်ရှိလာနေတာပါ။စစ်ကောင်စီကိုလက်နက်ခဲယံမျိုးစုံတိုက်ရိုက်ဒါမှမဟုတ်တွယ်ဝိုက်ပြီးတော့ထောက်ပံ့တာရောင်းချတာဒါမှမဟုတ်လွှဲပြောင်းပေးတာကိုချက်ချင်းရဆိုင်ရေးဆိုတဲ့စာကြောင်းကိုကုလသမဂ္ဂဆွေးနွေးချက်မူကြမ်းတွေကနေဖဲထုတ်ပေးဖို့မူကြမ်းကိုပြင်ဆင်ရေးဆွဲနေတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေစီအာဆီယံ၉နိုင်ငံကပေးပို့တဲ့စာထဲမှာဖော်ပြထားတဲ့အကြောင်းဘာနာသတင်းဌာနရဲ့သတင်းတပုတ်ကိုကိုကာဘီရိုက်တာစ်သတင်းမှာရေးထားပါဗျာ